ခစ်စစ်ပေါ်လာမှလို့ခေါ်တဲ့တရုတ်စစ်ဝါရဲ့စီမံချက်နဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာမှုမရှိဘူး။တဘောပတ်ဝန်းကျင်ထိခိုက်မှုတွေဖြစ်နေတယ်။အခြေခံအဆောက်အဦတည်ဆောက်မှုတွေအတွက်ဗန္ဒာရေးကိစ္စတွေမှာအကျွေးပြဿနာတွေရှိနေတယ်။ဆက်လက်ဝေဖန်မှုတွေရှိနေပါတယ်။ဒီဝေဖန်မှုတွေကိုရင်ဆိုင်ပြီးတော့ပြုပြင်မှုတွေလှုပ်ဆောင်သွားဖို့တရုတ်စစ်ဝါကအချက်ပြပြောဆိုလိုက်ပါတယ်။ခစ်စစ်ပေါ်လာမှဒုတိယအကြိမ်ညီလာခံကိုတရုတ်နိုင်ငံမြို့တော်ပေကျင်းမှာကျင်းပနေပြီးတော့အဲ့ဒီမှာပြောခဲ့တဲ့သမ္မတရှီချင်းပင်ရဲ့မင်းကွန်းထဲမှာဒီစီမံကိန်းနဲ့ပတ်သက်ပြီးတော့နိုင်ငံတကာနဲ့အာရှဒေသတွင်းကလှုပ်ဖော်ကင်ပဲ့နိုင်ငံတွေရဲ့ဝေဖန်မှုတွေကိုတရုတ်စစ်ဝါအနေနဲ့သတိထားတဲ့အကြောင်းအလုံးဟာပွင့်လင်းမြင်သာမှုရှိတဲ့အကြောင်းအကျဉ်းပြတ်ချဆားမှုတွေကိုလည်းလုံးဝလက်မခံတဲ့အကြောင်းသူကပြောခဲ့ပါတယ်။ခြေကန်စာဦးတည်ဆောက်ရေးလုပ်ငန်းတွေမှာနိုင်ငံတကာစံနှုန်းနဲ့ညီဖြစ်အောင်လှုပ်ဖို့ဝေဖန်ပြစ်တင်မှုတွေအတွက်ရေးရှိအကျွေးမတင်ရေးကုညီမဲ့အစီအစဉ်တရက်ကိုတရုတ်စစ်ဝါကအခုကန့်လန့်မှာဖြစ်တဲ့အကြောင်းသမ္မတရှီကပြောခဲ့ပါတယ်။အခုတစ်ခေါက်ညီလာခံမှာပြောခဲ့တဲ့သမ္မတရှီရဲ့မိန့်ခွန်းဟာပထမတစ်ချိန်ညီလာခံတော့ကလည်းမတူပါဘူး။အခုညီလာခံမှာခစ်စ်ပိုလန်မှာစီမံကိန်းဟာဒီနိုင်ငံတွေတိုက်ကြီးတွေကိုချိတ်ဆက်ပြီးတော့ဘာလုပ်မယ်ဆိုတဲ့ရွေးချက်ကိုချမပြဘဲနဲ့ဒီစီမံကိန်းပေါ်ဝေဖန်မှုတွေနဲ့အကျင့်ပြတ်ချဆမှုတွေဒီစီမံကိန်းမှာတရုတ်ကုမ္ပဏီရဲ့လွှမ်းမိုးမှုတွေအကြောင်းကိုပဲသမ္မတရှီချင်းပင်ကအဓိကထားပြောခဲ့ပါတယ်။အခုချင်းပါနေတဲ့ညီလာခံကဒီကနေ့ပဲပြီးဆုံးပါပါ။တရုတ်ထောက်ပံ့နဲ့လုပ်နေတဲ့အခြေခံစာအုပ်ဆိုင်ရာစီမံကိန်းတွေကိုဗန်ဒါရေးထောက်ပံ့မှုတွေလှုပ်သွားဖို့နိုင်ငံသားနဲ့ပုဂ္ဂလိကဖွဲ့စည်းတွေကိုဒီညီလာခံမှာဖိတ်ကြားခဲ့ပါတယ်။မြန်မာနိုင်ငံကမြန်မာနိုင်ငံရဲ့ကိုယ်စားဒီညီလာခံကိုတက်ရောက်နေတဲ့သူကတော့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့အဖွဲ့ဖြစ်ပါတယ်။ဒေါ်ဆန်းစုကြည်နဲ့သမ္မတရှီချင်းပင်တို့ဧပြီ24ရက်နေ့ကတွေ့ဆုံခဲ့ကြပြီးတော့တရုတ်မြန်မာနိုင်ငံကြားဖွံ့ဖြိုးမှုဆိုင်ရာသဘောတူစာချုပ်တွေကိုလည်းလက်မှတ်ထိုးခဲ့ကြပါတယ်။